ကိုဝိနိုင်ခမရအခုစတင်နေတဲ့ NLD ညီလာခံနဲ့ပတ်သက်ပြီးတော့ဒီကိုဝိနိုင်တို့ကရောဘယ်လိုသဘောထားကြလဲ
။အဲကျွန်တော်တို့ကမျိုးသားဒီမျိုးဒီဖွဲ့ချုပ်မှာဒီစပြီးတော့ဖွဲ့ရတာလူငယ်အဖွဲ့ဆိုတာရှိပါတယ်။အဲဒါကကျွန်တော်တို့ဒီအဖွဲ့ချုပ်ရဲ့လုပ်ငန်းစဉ်တွေရည်ချက်တွေအကောင့်တွေဖော်နိုင်မှုတကူဒါလူငယ်အင်အားစုတည်းရဲ့အနေနဲ့စူးစိထားပါ
။ဒီညီလာခံကနေဘယ်လိုအကျိုးရလဒ်တွေထွက်လာမယ်လို့ကိုဝိနိုင်ကရောမျှော်လင့်ပါတယ်ခမရ
။ဒီတနိုင်ငံလုံးမှာရှိတဲ့ပေါ့ကျွန်တော်တို့အဖွဲ့ချုပ်လူငယ်တွေအားလုံးကဒီမျိုးနယ်တွေရဲ့တစ်ဆင့်ကျွန်တော်တိုင်းနေရာတစ်ဆင့်တခါအခုဒီကဘိုးညီလာခံပေါ့အဲ့ဒါတစ်ဆင့်အစင်းစင်းတော့ဒီလူငယ်လုပ်ငန်းအဖွဲ့တွေပေါ်လာတယ်ပေါ့ပေါ်လာပြီးအဲ့ဒီဟာနေတစ်ဆင့်ပေါ့ကျွန်တော်ဒီအဖွဲ့ချုပ်ရဲ့လုပ်ငန်းတွေအဖွဲ့ချုပ်ကလုပ်ငန်းတွေရဲ့တစ်ဆင့်စီနိုင်ငံတော်ပြည်သူအချို့ပြည်လုပ်ငန်းတွေကိုကျွန်တော်ဒါအင်နိုင်အားတဲ့ဆောင်ရွက်နိုင်မယ်လို့ထင်ပါတယ
်ဟုတ်ကဲ့ NLD အဖွဲ့ထဲမှာအနာဂတ်ကိုဥဆောင်ဖို့အတွက်လူငယ်တွေတိတ်နေတယ်ဆိုပြီးတော့ပြောဆိုဝေဖန်ကြတာတွေရှိပါတယ်အဲ့တော့လက်ရှိ NLD လူငယ်တွေရဲ့ဒီနိုင်ငံရေးအမြင်တက်ကြွမှုနဲ့သူတို့ရဲ့ဖြည့်ဆည်းမှုပေါ်ကိုင်းနိုင်ဘလို့မြင်လဲခင်ဗျာ
ကျွန်တော်ကအဲ့ဒီဟိုရန်ကုန်တိုင်းလူငယ်ညီလာခံအချင်းမိုက်ကွန်ဖရင့်အတွင်းမှုအနေနဲ့ဒီရန်ကုန်တိုင်းမှာ42မြို့နယ်မှာပေါ့ကျွန်တော်ဒီမြို့နယ်လူငယ်လုပ်ငန်းဖွဲ့ဆိုဆင့်ဖွဲ့ပေးရတယ်ပြီးတော့ခရိုင်လေးခုလည်းဖွဲ့ရတယ်ပြီးတော့ကျွန်တော်ရန်ကုန်တိုင်းလူငယ်ညီလာခံအောင်လည်းကျင်းပပြီးတော့လူငယ်လုပ်ငန်းဖွဲ့ကိုဖွဲ့ပေးရတယ်ပေါ့အဲ့လိုပဲတခြားတိုင်းနယ်ပြည်နယ်မှာရှိတဲ့ကွန်ဖရင့်တောင်ငံတွေလည်းအဲ့လိုမျိုးဆင့်ဖွဲ့ကြတာကျွန်တော်တို့ကဒီလူငယ်တွေအများကြီးကျွန်တော်တက်တက်ကြွကြွနဲ့ပါဝင်လာတာတွေ့တယ်အဲ့ဒီမှာအမျိုးသမီးတွေရောတိုင်းရင်းသားတွေရောတကယ်ပညာတတ်တွေပေါ့တော်မကြုံစဘူးပေါ့တကယ်လူငယ်အင်အားကိုတွေ့ရပါတယ်။ဒီလူငယ်တွေကလူကြီးတွေဖြစ်လာမယ်။ဒါမို့ဦးလက်ရှိမှာလူငယ်တွေဘဝမှာဟွာဟွာတက်တက်ကြွကြွနဲ့ဒီနိုင်ငံရဲ့အကျိုးအတွက်ကိုအများကြီးလုပ်နိုင်မယ်လို့ကျွန်တော်ညင်ရပါတယ်ခင်ဗျာ။အဲကျွန်တော်အမျိုးသားဒီမျိုးစုဖွဲ့ချုပ်မှာဟိုဆိုတော့ပြောရပါလေလူငယ်အင်အားနည်းတယ်ဆိုတာကျွန်တော်လက်မခံပါဘူးမဟုတ်ပါဘူးခင်ဗျာ။အဲကျွန်တော်တို့ဆိုရင်အခုရန်ကုန်တိုင်း50ကျွန်းလို့တည်းမဟုတ်ကျွန်တော်ချမ်းပြည်နယ်မှာလည်းသွားပြီးတော့ဒီညီလာခံကျင်းပပေးခဲ့တယ်။ခရီးပြည်နယ်လည်းသွားတယ်၊အေရဝတီတိုင်းလည်းသွားတယ်ကျွန်တော်ရန်ကုန်တိုင်းနေတယ်။အဲ့ဒီမှာလူငယ်တွေကအလွှာပေါင်းလို့အသီးသီးကနေပြီးတော့ဒီလူငယ်ပညာတတ်ဒီရှေ့နေတွေ engineer တွေဆရာဝန်တွေစသဖြင့်လယ်သမားတွေဆရာမတွေစသဖြင့်အပြောအသီးသီးအများကြီးပါလာတဲ့ပြင်တိုင်းလာပေါင်းလုံးပါလာတာတွေ့ရတယ်။အဲ့ဒီလူငယ်တွေရဲ့ဒီတက်ကြွအင်အားနဲ့ကြည့်မယ်ဆိုကျွန်တော်အဖွဲ့ချုပ်ကစောစောပြောတယ်လူငယ်အင်အားမရှိဘူးလုံးဝမဟုတ်ပါဘူးခင်ဗျ။
ဟုတ်ကဲ့ကိုင်းနိုင်အခုမနေ့ကဒီလူငယ်ညီလာခံဖွင့်ပွဲမှာဒေါ်အောင်ဆန်းစုကြည်ပြောကြားခဲ့တဲ့မိကွန်းနဲ့ပတ်သက်လို့ရောကိုင်းနိုင်ဘယ်လိုမြင်ပါသလဲခင်ဗျာတခြားလူငယ်တွေကရောဘယ်လိုသဘောထားကြလဲခင်ဗျာ
အဲကျွန်တော်တို့အန်ဒီမနေ့ကဒီအဖွဲ့မိကွန်းမှာပြောခဲ့တဲ့လူငယ်တွေနဲ့ပတ်သက်တဲ့ဟာကိုကျွန်တော်အရင်သဘောကျပါတယ်အဲသူကလူငယ်တွေကိုနေရာပေးတာမဟုတ်ဘူးကဲ့သူတာဝန်ပေးတာပေါ့အဲတော့လူတဦးချင်းရဲ့ဒီလူငယ်တွေရဲ့တာဝန်ယူမှုစိတ်သက်ဖြစ်အောင်လို့သူကဒီတာဝန်နဲ့ဒီနေရာကိုခွဲပြီးပြောသွားတဲ့အတွက်ဒါကျွန်တော်အင်မတန်သဘောကျပါတယ်ကျွန်တော်တို့အခုဆိုရင်ဒါလူငယ်ညီလာခံအောင်းနေပြီးသွားပြီပြီးသွားတဲ့အခါကျလူငယ်လုပ်ငန်းအဖွဲ့အစည်းတွေပေါ်လာအဲလူငယ်လုပ်ငန်းအဖွဲ့အစည်းတွေကနေပြီးတော့ဒီအဖွဲ့ချုပ်ကဒီဆောင်ရွက်နေတဲ့ပြည်သူ့အကျိုးပြုလုပ်ငန်းတွေနိုင်ငံတော်အကျိုးတွေတော့ဆွမ်းဆွမ်းတမန်ဆောင်ရွက်နိုင်မယ်ဆိုတာကိုဒါတစ်ဖြစ်ချပြောရပါတယ်ခင်ဗျာ
ညီလာခံမှာလှုပ်ဆောင်နေတဲ့ပတ်သက်လို့လည်းသိပြစေခင်ဗျာ
အညီလာခံမှာလှုပ်ဆောင်နေတဲ့ပြည်သူတွေကတော့ကျွန်တော်တို့ဒီမနေ့ကတော့ဆိုရင်တနင်္ဂနွေလောက်ရှိတဲ့ဒီတိုင်းနဲ့ပြည်နယ်တည်တည်တက်လာတဲ့ဘိုးလူငယ်ညီလာခံကိုယ်စားလှယ်တွေအကုန်လုံးစုဝေးပြီးတော့ဘိုးဦးဆောင်လူငယ်အဖွဲ့ပေါ့58ခုဖွဲ့ရပါတယ်ဒါတို့ကလူငယ်တွေတက်လာတဲ့လူငယ်တွေကနေမဲဆန္ဒနဲ့အတိအကျရွေးချယ်ပြီးတော့ဖွဲ့စည်းတာပါပြီးတော့မှ58ခုနဲ့မှာတို့ဘိုးလူငယ်လုံငန်းအဖွဲ့15ခုကိုရွေးချယ်တာပါခင်ဗျာဒီနေ့ကတော့ကျွန်တော်ကျန်တဲ့58ခုနဲ့15ခုနဲ့ကျန်တဲ့ဒီဘိုးဥဆောင်အဖွဲ့လူငယ်တွေကနေပြီးတော့ရေးရအဖွဲ့တွေဖွဲ့ပြီးတော့ကျွန်တော်ဒီစာတန်းတွေတင်ပါပါဒီဘိုးလူငယ်လုံငန်းအဖွဲ့နေလို့ရှေ့လုံငန်းတွေနဲ့ပတ်သက်တဲ့ဒီစာတန်းတွေကိုကျွန်တော်တင်ကြမှာခင်ဗျာဒီနေ့ပွဲမှာလည်းတို့အမျိုးသားလူမျိုးစုဖွဲ့ချုပ်ဥက္ကဋ္ဌနဲ့ဒီလူငယ်ကြီးရတောင်းဝန်ဒေါ်အောင်ဆန်းစုကတက်ရောက်มาဖြစ်ပါတယ်ခင်ဗျာ
ကိုင်းနိုင်ကျေးဇူးပါဗျာ
ဟုတ်ကဲ့ပါ